မင်းလူခမဒီကနေ့ကျွန်တော်ဆွေးနွေးကြတာကထိုင်းနိုင်ငံမှာစေတံချမှတ်ထားခြင်းခံထားရတဲ့မြန်မာလူငယ်နှစ်ဦးနဲ့ပတ်သက်ပါတယ်။ဗြိတိန်နိုင်ငံကခီးသွွားနှစ်ဦးကိုဒီလူငယ်နှစ်ဦးစက်ခဲ့ရဆိုပြီးတော့အမှုရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။ဒီအမှုနဲ့ပတ်သက်ပြီးတော့စစ်စစ်ပြဖို့တာဝန် Burden of Proof ကဥပဒေကြောင်းအရဘယ်သူမှမရှိပါလားခင်ဗျာ
။ Burden of Proof စစ်စစ်ပြဖို့တာဝန်ကအမြဲတမ်းတရားလိုဖက်မှာပဲဆက်ရောက်တာပေါ့နော်။ဒါကတော့ကျွန်တော်နိုင်ငံတကာကလက်ခံထားတဲ့ဥပဒေပေါ့။တရားလိုဖက်ကနေပြီးတော့ဒီအခါနေပြည်မှုကျူးလွန်တယ်မကျူးလွန်ဘူးဘာကြောင့်ဘာထောက်ထားရည်နဲ့ဆွဲဆိုတယ်ဆိုတာကိုစင်ဆက်မပြတ်သက်တည်ခံပြဖို့အတွက်ပြည်လူဘက်မှအဓိကတာဝန်ရှိတာဖြစ်ပါ
တယ်ဒီမှုမှာတော့ထိုင်းရဲတပ်ဖွဲ့ပေါ့သူတို့တရားဆွဲဆိုတင်ပို့တာထိုင်းရဲတပ်ဖွဲ့ထင်ပါတယ်နော
်ဟုတ်ပါတယ်ခင်ဗ
ျဆိုတော့သူတို့တရားဥပဒေကြောင့်ရဘလောက်ခိုင်ခိုင်လုံလုံဆက်စစ်ပြနိုင်ခဲ့တယ်လို့ရှင်းနေကြောင်းနဲ့သုံးသပ်မိပါတယ်ခင်ဗျသူတို့ဆက်စစ်ပြမှုဟာဒီလူငယ်တွေလူသက်မှုကျူးလွန်တယ်ဆိုရက်ထင်ရှားတဲ့အထောက်အထားတွေနဲ့ပြပြအောင်ပြသနိုင်ခဲ့ပါသလ
ားကျွန်တော်တို့လေ့လာတွေ့ရှိသလောက်ပေါ့နော်ဒီလူဖက်ကနေတင်ပြတဲ့စက်တီကံချက်အထောက်အထားခံခံလုံလုံကျွန်တော်တို့မတွေ့ရပါဘူးပြောရမယ်ဆိုလို့ရှိရင်တော့ဒီလိုပြည်ထောင်ကြီးနေတဲ့လူတမှုလူမျိုးမှာအဓိကအရေးပါတဲ့ DNA စက်တီကံချက်ဒီစရာတွေကစလွယ်မှားနေတယ်ဆိုတာတွေကိုကျွန်တော်တို့တွေ့ရှိရပါတယ်
ဟုတ်ကဲ့ DNA စစ်ဆေးတဲ့လူတွေတော့မှ DNA မတူဘူးဆိုပြီးတော့တရားရုံးမှာထွက်ဆိုရဲဆိုတာတွေ့ရပါတယ
်ဟုတ်ပါတယ်ခင်ဗျာကျွန်တော်တို့ဒီတရားလိုဘက်ကနေပြီးတော့လေမှုပြင်းစရာဝင်ပေါ့နော်အဲ့ဒါတွေတင်ပြတယ်တရားခံဘက်ကနေပြီးတော့လေတကယ်ကျွမ်းကျင်တဲ့ Forensic ပါရဂူရီကိုတင်ပြတယ်အဲ့ဒီလိုတင်ပြတဲ့အခါမှာ DNA သက်သေခံချက်တွေကလွယ်မှားနေတယ်ဆိုတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်အဲ့တော့ရေအတင်ပြတဲ့သက်တိခံချက်အရဝင်းနေစော်ရဲ့ DNA တွေ့တယ်လို့ဆိုပေမဲ့လည်းတကယ်တမ်းကျင်ပတပ်ပါဒီတတိယပုဂ္ဂိုလ်ကျွမ်းကျင်လူတွေရဲ့သက်တိထွက်ချက်အရတော့ဒီ DNA ကဝင်းနေစော်ရဲ့ DNA မဟုတ်ဘူးဆိုတော့ရှင်းရှင်းလင်းလင်းတွေ့ရတယ်လို့ကြည့်ရပါတယ်ခင်ဗျာ
ဆိုတော့ဒီမှုမှာသက်တိအထောက်အထားလည်းမခိုင်လုံဘူးဆိုတော့ရုပ်စွာအဆုံးဒီလူငယ်နှစ်ယောက်ဟာ benefit of doubt ဒါသံသရာရဲ့အကျိုးခံစားပြီးတော့လွတ်သင့်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ပါတယ်ကျွန်တော်တို့ဒီမှုမှာစကြည့်မယ်ဆိုလို့ရှိရင်ဒီတရားခဏဦးကိုဖမ်းဆီးပြီးတော့ရဲရနေပြီးခေါ်ယူစစ်ဆေးတယ်ရဲစခန်းမှာပဲနှိမ့်သိညှဉ်းပန်းတာတွေရှိတယ်ချင်းချောက်တာတွေရှိတယ်မင်းတို့ဒီမှုမှာမဝင်ခံဘူးဆိုလို့ရှိရင်မင်းတို့ကိုကပ်ပစ်လိုက်လို့ရတယ်ပြီးလို့ရှိရင်ခြောက်မျောပစ်လိုက်လို့ရတယ်ဆိုတဲ့အထိပြောခဲ့တယ်လို့ကျွန်တော်ပြီးရပါတယ်နောက်ပြီးတော့ဒီမှုမှာဒီကအရေးကြီးတာကတော့ဒီဝင်းနဲ့ဇော်ကထိုင်းနိုင်ငံရဲ့ဥပဒေအသုံးနှုန်းစကားလုံးတွေကိုနားမလည်ဘူးအဲ့ဒီအချိန်မှာခေါ်ယူအသုံးပြုတဲ့စကားပြန်ကလည်းရဲနဲ့ပြင်းပြီးတော့ဒီမှုမှာတက်ပြေထောက်ထားခိုင်လုံနဲ့ဖြောင့်ကျင်မျိုးရအောင်ထွက်ဆိုသွားတယ်လို့ကျွန်တော်တို့ပြီးရပါတယ်ဒါကြောင့်ကျွန်တော်တို့ကဒီမှုမှာဝင်းနဲ့ဇော်ကအမှန်တကယ်ပြင်းမှုကျူးလွန်ခြင်းမရှိဘဲနဲ့အခုလိုမျိုးပြပေးရေးယူခြင်းခံထားရတယ်ဆိုတာကိုကျွန်တော်တို့ပြီးရပါတယ်
ဟုတ်ကဲ့ဒီညမှာကျွန်တော်မိကျင်တဲ့မိကွန်းနှစ်ခုရှိပါတယ်။ဘာဖြစ်လို့ဒီလူငယ်နှစ်ယောက်ကိုပြမှုမကျွလွန်ပဲနဲ့အတင်းအဓမ္မစေတံချမှတ်ရသလဲ။ဒါဟာတစုံတစ်ခုအကျိုးစီးပွားလားဘယ်လိုကြောင့်လဲ။တည်ဆုံရတဲ့လူတွေဘက်ကဒီဟာကို justice ကိုလူကျင်လို့ဆိုပြီးတော့အတင်းအဓမ္မဖိအားပေးပြီးတော့လုခိုင်းတယ်ဆိုတဲ့သဘောမျိုးလဲမဟုတ်ဘူးလို့ကျွန်တော်ကြားပါတယ်။သူတို့ကိုယ်တိုင်ကတော့ဟာဒီကိစ္စမှာဒီလူငယ်နှစ်ယောက်သက်တယ်ဆိုရင်ပသပီသံသရာရှိလို့ကျွန်တော်ကြားပါတယ်။ဘာဖြစ်လို့ထိုင်းတရား
တွေက
ထိုင်းတရားငါတို့ကိုအညှိုးထားပြီးစီတံပေးသလိုဖြစ်နေပါဘာစီတံချမှတ်သလိုဖြစ်နေပါခင်ဗျာ
။ပထမအဦးဆုံးကထိုင်းနိုင်ငံကကဘာလက်ခီးသွားတွေကနေပြီးတော့အဓိကဝင်ငွေရနေတဲ့နိုင်ငံဖြစ်တယ်။အဲ့တော့ဒီလိုမျိုးလူသားမှုဖြစ်တဲ့အခါမှာအများဆုံးကော်ထုတ်နိုင်ဖို့အတွက်ပြည်အားပေးမှုတွေရှိတဲ့အခါမှာအစောကပြောသလိုပေါ့နော်တာဝန်ရှိတဲ့ရဲရာရှိတွေဥရရာရှိတွေစရာတွေပူပေါင်းပြီးတော့ဒီလိုမျိုးအမှုကိုတိဆောက်ပြီးတော့ဆွဲဆိုရတယ်လို့ကျွန်တော်တို့ပတ်မှောက်ဆုံးပြောလို့ရပါတယ်။နောက်ပြီးတော့တခါဒီအမှုမှာတကယ်တမ်းပါဝင်ပတ်သက်နေတဲ့သူတွေကလည်းငွေကြေးရှိန်ဝါကြီးမားတဲ့သူတွေဖြစ်တယ်။အဲ့တော့ရဲတပ်ဖွဲ့ကလည်းဒီထိုင်းနိုင်ငံရဲ့တရားစီရင်မှာကအစောကပြောသလိုပေါ့နော်ငွေကြေးရှိန်ဝါဒီမှာတဲ့သူတွေအာဏာရှိတဲ့သူတွေလွှမ်းမိုးချိန်နေတာတော်တော်များများရှိနေပါသေးတယ်။အဲ့ အဲ့ဒါကြောင့်ဒီမှုမှာဆိုတာပြောသလိုမျိုးဝင်းနေစော်ကိုတကယ်တမ်းကျူးလွန်ခြင်းမအထောက်အထားမတွေ့ရတော့လေပဲနိုင်ငံခြားသားလေးဖြစ်တယ်နောက်ပိုင်းမှာကူညီနိုင်မဲ့သူလေးရှိမှာမဟုတ်ဘူးဒီလိုမျိုးအမှုကိုငါတို့များများဆွဲတင်ပြီးတော့ပြည်တံပေးလိုက်နေသူလို့ရှိရင်ငါတို့ရဲ့ဟိုတယ်နဲ့ခီးသွားလုပ်ငန်းပေါ်မှာလည်းနိုင်ငံခြားသားတွေယုံကြည်မှုရှိလာမယ်ဆိုတဲ့အချက်နဲ့တည်းလည်းပါလိမ့်မယ်လို့ကျွန်တော်တို့ကတော့ယူဆပါတယ်
ဆိုတော့ဒီကံအစ်စ်ကိုဖော်ထုတ်နိုင်တဲ့အခြေအနေရောဘာကြောင့်မရှိရလဲ။အ
ဲကျွန်တော်တို့ပြရတလောက်ကဒီကံစစ်ကြည့်တဲ့သူကဒီငွေကြေးအချိန်ဟွာရှိတဲ့သူတွေရဲ့လက်ကင်တုံးလိုမျိုးဖြစ်နေတဲ့ပုံစံမျိုးကျွန်တော်တို့တွေ့ရတယ်။နောက်ပြီးတော့တခါဒီငွေကြေးတတ်နိုင်တဲ့ဟိုတယ်ပိုင်ရှင်ကပဲဒီမှုမှာစက်တေကံအထောက်ထားပြီးအကုန်လုံးကိုကျောက်ပြန်နိုင်မှုတွေရင်းနဲ့ပူပေါင်းပြီးတော့ဆောင်ရွက်တယ်ဆိုတာမျိုးလည်းကျွန်တော်တို့ကြားရပါတယ်
။ဆိုတော့ထိုင်းနိုင်ငံရဲ့တရားဥပဒေစနစ်ကိုကျွန်တော်နည်းနည်းမေးခွန်းထုတ်ချင်ပါတယ်။ထိုင်းဟာအစောကဒီမိုကရေစီဖြစ်လာအခုတော့ဒါဒီမိုကရေစီတပိုင်းပြန်ဖြစ်နေပြီပေါ့လေ။များသောအားဖြင့်ဒီမိုကရေစီနိုင်ငံတွေမှာတရားစီရင်ဟာလွတ်လပ်တယ်။တရားစီရင်ဟာမျှတမှုရှိရဆိုပြီးတော့လူတိုင်းကခံယူထားရတာဖြစ်ပါတယ်ဆိုတော့ထိုင်းနိုင်ငံတရားဥပဒေစနစ်ကဒီမိုကရေစီဖြစ်ခဲ့တဲ့အချိန်ဘယ်နေရာမှာသွားပြီးမှတ်တော့လဲခင်ဗျာ။
ထိုင်းနိုင်ငံရဲ့တရားစီရင်စနစ်ကကျွန်တော်တို့အရှိတောင်အာရှနိုင်ငံတွေမှာဆိုလို့ရှိရင်တော့ကျွန်တော်တို့မြန်မာနိုင်ငံနဲ့စိတ်တော့တူခြားလာတယ်လို့တော့မဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုတော့ကဒီကျွန်တော်တို့ဒီပြီးခဲ့တဲ့ဒီရက်နေ့ကပဲဖြစ်သွားတာရှိတယ်လေ။တရားသူကြီးတယောက်ကကိုယ့်ကိုယ်ကိုတနန်းနဲ့ပြစ်ပြီးတော့အဆုံးစီရင်တဲ့ကိစ္စဖြစ်သွားတယ်။စစ်တပ်ကလည်းဆိုတဲ့အကြမ်းဖက်မှုတကယ်ရူရီယာ3ယောက်ကိုတည်တံပေးခိုင်းနေ2ယောက်ကိုတက်တဲ့သူကြောင့်ပြည်တံကြမှာဖို့အတွက်ပြားပေးတယ်တကယ်တမ်းအမှုဖြစ်စေတဲ့အခါမှာအဲ့ဓာရီမပေါ်ပေါက်တဲ့အတွက်တရားသူကြီးကိုယ်တိုင်ကတရားခဏတွေကိုလှုပ်ပေးပြီးတော့မိမိကိုယ်မိမိအဆုံးစီရင်သွားတဲ့တာရကမျိုးလေးရှိပါတ
ယ်ထိုင်းနိုင်ငံထိုင်းနိုင
်ငံရဲ့တရားစီရင်မှာကကျွန်တော်တို့ဒီအာဏာပိုင်တွေရဲ့ငွေကြေးတက်နိုင်တဲ့သူတွေကတော်တော်များများလွှမ်းမိုးချေလဲနေသေးပဲရှိသေးတယ်လို့ကျွန်တော်တို့တွေ့ရပါတယ်ခင်ဗျာ
။ခုနတရားသူကြီးကိုကိုလွတ်ပြန်သွားတာထိုင်းနိုင်ငံမှာပေါ့နော်
။ဟုတ်ပါတယ်ခင်ဗျာကျွန်တော်တို့ဒီထိုင်းတောင်ပိုင်းမှာပါရလာဒီသာခရင်တရားသူကြီးပါ။ဒီရနေ့ရပဲဖြစ်သွားတာပါခင
်ဗျာ။တရားသူကြီးကို၌ကတရားဥပဒေအတိုင်းမှန်မှန်ကန်ကန်ကျင့်သုံးနိုင်မှမရှိတဲ့အတိုင်းပြီဖြစ်နေတာ
ပါ။ဟုတ်ပါတယ်ခင်ဗျာ။နေသက်ဒီသာတခြားမှာတိုင်းသာဒီသာဒီကံလာရောက်ပြီးတော့အလုပ်လုပ်ကြတဲ့သူတွေမသိနားမလည်တဲ့သူတွေတော်တော်များများဥပဒေနဲ့ဖန်စီပြစ်ပေးခံရတဲ့ကိစ္စတော်တော်များများရှိတယ်ဆိုတာကိုကျွန်တော်တို့နေဆက်ဒီကမှညီကလေးကူကအတွေ့အကြုံတွေရတွေ့ရပြီးဖြစ်ပါတယ
်။ဦးမင်းလူတို့ရဲ့အာရှလူခွင့်ရေးကောင်စီအနေနဲ့ရောဒီကိစ္စနဲ့ပတ်သက်ပြီးတော့သုတေသနပြုတာတစုံတရာဖော်ထုတ်ပြောတာတွေများရှိပါလားခင်ဗျာ။
ရှိပါတယ်ခင်ဗျာကျွန်တော်တို့ဒီတိုင်းနိုင်ငံရဲ့တရားစီရင်နဲ့ပတ်သက်လို့ကျွန်တော်တို့ဒီလူ့ခွင့်ရေးရှင်တွေစုံချိုင်းပျောက်ဆုံးသွားတဲ့ကိစ္စနော်အခုချိန်ကြီးကိုဘသူတတ်သွားမှမသိသေးပဲနဲ့ပျောက်ဆုံးသွားတဲ့ကိစ္စနောက်ပြီးတော့တခါ section ဆိုရလက်ချက်တွေမှာဥပဒေမဲ့တပြတ်တဲ့ကိစ္စစတာတွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့အင်ဆက်မပြတ်ထောက်ပြပြောဆိုတာတွေရှိတယ်တောင်းဆိုမှုတွေလည်းအင်ဆက်မပြတ်လုပ်နေတာတွေရှိပါတယ
်ထိုင်းနဲ့တဆက်တဲ့အကျုံးဝင်ခြင်းတို့မိကွန်တစ်ခုမေးခြင်းပါသေးဖိလစ်ပိုင်မှာလည်းပဲမူရေးဆေးဝါးနှိမ့်နေတဲ့နေရာမှာတရားဥပဒေမဲ့ဆက်ဖြတ်မှုတွေရှိရလို့ပြောကြပါတယ်ဆိုတော့အစ်တောင်အရှတခုလုံးလွှမ်းခြုံပြီးပြောရမယ်ဆိုရင်တရားဥပဒေစနစ်ဟာယိုယွင်းနေတဲ့ဘာညာဝေဖန်နေကြတာမြန်မာတနိုင်ငံနဲ့မဟုတ်ဘူးလို့ဖြစ်နေတာပေါ့ဗျာ
ဟုတ်ပါတယ်ခင်ဗျာအဲ့ဒီမြန်မာတနိုင်ငံနဲ့မဟုတ်ပါဘူးကျွန်တော်တို့အစ်တောင်အရှနိုင်ငံတွေမှာဥပမာပြောရရင်ကျွန်တော်တို့ကမ္ဘောဒီးယားပေါ့နော်အတိုက်ခံပါတီကိုထောက်ခံတဲ့ဂျာနယ်လစ်တွေကိုဖမ်းဆီးရေးယူတဲ့ကိစ္စတည်ရှိတယ်ဒုံနီတူစွာပဲဗီယက်နမ်မှာလည်းကွန်မြူနတီပါတီရဲ့ကောင်းမှုကိုစန့်ကျင်တဲ့ကိစ္စရပ်ဒီမှာပြင်းထန်တဲ့အပြစ်ပေးမှုတွေလုပ်ဖို့အတွက်တရားရုံးတွေကိုပြရားပြခံတယ်လောက်နိုင်ငံမှာလည်းဒီလိုပါပဲလူခွင်လှုပ်ရှားတဲ့သူတွေသဘောပေါက်ဝင်ချင်းထိမ့်သိမ်းလှုပ်ရှားတဲ့သူတွေကိုကြီးလေးတဲ့ပြစ်ဒဏ်တွေပေးနေတာတွေကျွန်တော်တို့အများအားတွေ့နေရပါတယ်အရှိတောင်အာရှမှာစံထားပြီးပြောလို့ရတဲ့နိုင်ငံဆိုလို့စင်ကာပူနိုင်ငံရှိတယ်ဒုတိယမဆိုးဘူးလို့ပြောလို့ရတဲ့နိုင်ငံကတော့မလေးရှားနိုင်ငံရှိတယ်ပေါ့ဗျာဒီနိုင်ငံကလွယ်လို့ကျန်းတဲ့နိုင်ငံဒီမှာကတော့အာဏာပိုင်နေနဲ့ငွေကြေးတက်နိုင်သူတွေရဲ့လွှမ်းမိုးချေလှယ်မှုကိုတရားရုံးတွေကမြင့်ဆန်နိုင်စွာမရှိသေးဘူးဆိုတာကျွန်တော်အများအားတွေ့နေရပါတယ်
ဒီကုန်းချောင်းရင်တော့ဒီတရားဥပဒေစနစ်ချွတ်ချုံကျနေရဆိုတာ နိုင်ငံတစ်ခုချင်းရဲ့ပြဿနာမဟုတ်ဖ ೇನೆ ဒေသတစ်ခုလုံးရဲ့ပြဿနာဒေသရင်းပြဿနာတရားလုံးတော့ပြောလို့ရတယ်ဆိုတဲ့ဘောပေါ့
ဟုတ်ပါတယ်ခင်ဗျာနိုင်ငံတော်အနာဘိုင်နေရဲ့အကျိုးစီးပွားလည်းထိခိုက်လာမယ်တော့နောက်ပြီးတော့တခါငွေရှင်ကျေးရှင်နေရဲ့ညပြစီမံကိန်းတွေလည်းထိခိုက်လာမယ်ဆိုလို့ရှိရင်တရားစီရင်စနစ်တွေကကျွန်တော်တို့အခြေတော်အားချမှာအခိုင်အမာမှာရှိနေတဲ့အခြေအနေမရောက်သေးဘူးလို့ကျွန်တော်တို့ပြောနိုင်ပါတယ်